ဒီကနေ့အောက်တိုဘာလမှာသမ္မတဘရက်အိုဘားမားကအမြင့်ဆုံးတင်သွင်းခဲ့တဲ့အမေရိကန်နိုင်ငံသားဝင်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာအကြီးအကဲဒုလက်ထောက်နိုင်ငံသားဝင်ကြီးစကော့တ်မာဆီယယ်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဖြစ်အထက်လွှတ်တော်ကနေကန့်ကွက်မဲမရှိမနေ့ကအတည်ပြုလိုက်ပါသည်။ဒါဟာအမေရိကန်မြန်မာဆက်ဆံရေးပုံမှန်ခိုင်မြဲစေဖို့ရည်ရွယ်ချက်နဲ့အထက်လွှတ်တော်ကအတည်ပြုလိုက်တာဖြစ်ပါတယ်။မနက်နာချက်ကဆက်ပြီးတော့ပြောပြမှာပါ။
အမေရိကန်ထက်လွှတ်တော်မှဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးစကော့မာဆီယယ်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဖြစ်အမေရိကန်စံတော်ချိန်အင်ကာနေ့နေကင်းပိုင်းမှာမဲခွဲခဲ့ကြပြီးတဲ့နောက
် The yeas are 90, the nays are 0 and the nomination is confirmed.
ထောက်ခံမဲ90ကန့်ကွက်မဲမရှိနဲ့အတည်ပြုလိုက်တဲ့အကြောင်းကိုကြေညာလိုက်တာဖြစ်ပါတယ်။ဒီမတိုင်ခင်ကလည်းအမေရိကန်ထက်လွှတ်တော်ရဲ့အဖွဲ့ဝင်19ဦးပါကော်မတီကနေဇန်နဝါရီလကုန်ပိုင်းမှာပဲကန့်ကွက်မဲမရှိတည်ပြုခဲ့ပြီးတဲ့နောက်အခုတခါအထက်လွှတ်တော်တရက်လုံးရဲ့အတည်ပြုချက်ကိုထပ်မံမဲခွဲရရှိခဲ့တာဖြစ်ပါတယ်။ဒီနှစ်စာမိုင်းမှာပဲအမေရိကန်ကွန်ဂရက်လွှတ်တော်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့မြန်မာနိုင်ငံကိုသွားရောက်ခဲ့တဲ့အာကန်ဆက်ပြည်နယ်ရီပပ်ဘလစ်ကန်ထက်လွှတ်တော်အမတ်တော့မ်ကော့တန်ကတော့အတည်ပြုထောက်ခံကြဖို့မဲခွဲမဆုံးဖြတ်ခင်မှာပဲကြံကိုယ်စားလှယ်တွေကိုတိုက်တွန်းခဲ့ပါတယ်။အထူးသဖြင့်ကတော့မြန်မာနိုင်ငံမှာအပြောင်းလဲတွေဆက်လက်ပေါ်ပေါက်လာစေဖို့အရေးကြီးတဲ့အခိုက်အတန့်ဖြစ်တဲ့အတွက်အာရုံစိုက်ဆောင်ရွက်ဖို့လိုတယ်လို့ပြောဆိုခဲ့ပါတယ်
။ Burma has undergone a remarkable transition after 50 years of brutal military dictatorship. Nobel laureate
နေပေါင်း90ကြာအနာရှင်စနစ်နဲ့ရဲစစဲအုပ်ချုပ်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံမှာမကြုံဘူးလို့အတင်ကူးပြောင်းနေပါတယ်စစ်တပ်ကအာဏာကိုဆက်လက်ချုပ်ကင်ထားစေဖြစ်ပေမဲ့အမေရိကန်ရဲ့မူဝါဒတစ်စီတစ်ပိုင်းကြောင့်တဖြည်းဖြည်းပြောင်းလဲလာနေပါတယ်ဒီအပြောင်းလဲကိုကျွန်တော်တို့အနေနဲ့အားပေးရမှာဖြစ်ပါတယ
်အာရှဒေသမှာဩဇာချိန်ခွင်ရှာညှိတဲ့မူဝါဒကိုကျင့်သုံးလာတဲ့သမ္မတဘရက်အိုဘားမားအစိုးရကတော့မြန်မာနိုင်ငံကအပြောင်းလဲတွေနဲ့အတူဆက်ဆံရေးတွေကိုတိုးမြှင့်နေပါတယ်အထက်လွှတ်တော်အမတ်ကော့တန်ကတော့မြန်မာနိုင်ငံအနေနဲ့ပထဝီနိုင်ငံရေးအရာအချက်အချာကြတဲ့အတွက်လည်းအာရုံစိုက်ဖို့လိုတယ်လို့ပြောကြားသွားပါတယ်
။ Sitting as it does at the intersection of China and India, Burma is a geostrategically critical country.
Sitting that ပြုံးနေအိန္ဒိယနိုင်ငံတို့ကြားမှာတည်ရှိနေတဲ့မြန်မာနိုင်ငံဟာပထဝီအနေထားအရမဟာဗျူဟာကြကြအရေးကြီးပါတယ်။အရှေ့တောင်အာရှနဲ့အရှေ့လေပိုင်းရဲ့လမ်းစုံလမ်းကွက်မှာလည်းရှိနေတဲ့အတွက်လည်းအကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာအရေးပါပါတယ်။အတုံးမပြူရသေးတဲ့တဘာဝအရေးမြစ်တွေရှိနေတဲ့မြန်မာနိုင်ငံဟာကုံတွယ်ပဲလဲဖြစ်လာနိုင်တယ်လို့အမေရိကန်ရဲ့ကမ္ဘာပေါ်ကဥဆောင်မှုအခန့်ကဏ္ဍမှာမဟာဗျူဟာကြကြအကျိုးတရားမှုရှိစေတဲ့နမူနာတစ်ခုလည်းဖြစ်ပါတယ်
။ဒါအပြင်အမေရိကန်မြန်မာဆက်ဆံရေးပုံမှန်ခိုင်မာအောင်တာမတ်ကြီးတစ်ဖြစ်လာမဲ့စကော့မာဆီယယ်ကဥဆောင်ကြိုးပမ်းသွားမှာဖြစ်တယ်လို့လည်းမစ္စတာကော့တန်ကဆက်လက်ပြောကြားခဲ့ပါတယ်
။ Those elections were not the end of the work though they're only the beginning of the work. The military still has a deep role in the constitution.
မြန်မာနိုင်ငံမှာနှစ်ပေါင်း90စစ်အုပ်ချုပ်မှုအောက်ကနေလွတ်မြောက်လာပြီးဒီမိုကရေစီနည်းလမ်းကျရွေးချယ်တည်မြောက်တဲ့အရတားအစိုးရတွေပေါ်ပေါက်လာပြီးဆိုပေမဲ့အကဲဆမ်းမှုတွေစိန်ခေါ်မှုတွေရှိနေသေးတာကြောင့်တာမတ်ကြီးအစ်စ်မတ်ဆယ်ကဥဆောင်ပြီးတော့အမေရိကန်အနေနဲ့ဆက်လက်ပြီးတော့ကူညီဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာအပြောင်းလဲကိုဆောင်ရွက်ရမှာအစပဲရှိပါသေးတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာစစ်တပ်ရဲ့ပါဝင်မှုအခန့်ကဏ္ဍကလည်းရှိနေသေးဖြစ်ပါတယ်။ NLD ပါတီအနေနဲ့အတိုက်ခံပါတီကနေအာဏာရပါတီအဖြစ်အသွင်ပြောင်းအောင်မှာဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်ပြိပခါတွေကလည်းဖြည့်ရှင်းရမှာဖြစ်တယ်လို့အာဏာရှင်လက်အောက်ကနေလွတ်မြောက်လာတဲ့တခြားနိုင်ငံတွေလိုပဲမြန်မာနိုင်ငံအနေနဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးအပြင်စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုလည်းလှုပ်ဆောင်ဖို့လိုအပ်ပါတယ်။ဒါတွေကိုရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံနေနဲ့အကူအညီပေးနေပါတယ်။တန်အမတ်ကြီးတစ်မတ်ဆယ်အနေနဲ့လည်းအခုလိုအကူအညီပေးမှုတွေကိုဥဆောင်ပြီးတော့အမေရိကန်မြန်မာဆက်ဆံရေးကိုပုံမှန်ခိုင်မာအောင်ဆောင်ရွက်သွားဖို့ရှိပါတယ်
။ပြီးခဲ့တဲ့နှစ်ထဲမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတခဲနဲ့အနိုင်ရခဲ့တဲ့ရွေးကောက်ပွဲတွေဟာအပြောင်းလဲအတွက်အစပြိုးတဲ့အလုပ်ရပ်သားဖြစ်တဲ့အကြောင်းစစ်တပ်ကအာဏာကိုဆက်လက်ထိန်းချုပ်ထားပြီးတော့ NLD အနေနဲ့အစိုးရဖြစ်အုပ်ချုပ်နိုင်တဲ့အထိပြောင်းလဲဖို့လိုအပ်နေစေဖြစ်တဲ့အကြောင်းကိုလည်းအထက်လွှတ်တော်မတ်ကော့တန်ကပြောဆိုခဲ့ပါတယ်။အမေရိကန်အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရဲ့အစင်းမြင့်အဖွဲ့ဝင်တဦးလည်းဖြစ်မေရီလန်းပြည်နယ်ဒီမိုကရက်တစ်ပါတီအထက်လွှတ်တော်အမတ်တဦးလည်းဖြစ်တဲ့ဘန်ကာဒန်ကလည်းဝါရင့်တန်တမန်တဦးဖြစ်တဲ့ဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးစကော့မာဆီယယ်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဖြစ်ခန့်အပ်တာဟာအသင့်တော်ဆုံးဆုံးဖြတ်ချက်အဖြစ်ပြောကြားသွားခဲ့ပါတယ်
There's exciting things happening in Burma. It's a country in transition. We've seen some promise. There's still major challenges in that country. And we clearly.
ကျင်းကူပြောင်းနေတဲ့တိုင်းပြည်တစ်ခုအဖြစ်မြန်မာနိုင်ငံမှာဆက်လုရှားစရာအခြေအနေတွေတွေ့မြင်နေရပါတယ်။အားရစရာတွေတွေ့မြင်ရပေမဲ့လည်းတိုင်းပြည်မှာကြီးမားတဲ့စိန်ခေါ်ချက်တွေလည်းရှိနေပါတယ်။မြန်မာပြည်အခြေအနေအရအာမကြီးတူခန့်အပ်ဖို့ ဒုလက်ထောက်နိုင်ငံရေးဝန်ကြီးစကော့မာရှယ်တဲ့ပိုပြီးတင့်တော်တဲ့သူလည်းမရှိပါဘူ
းအခုအထက်လွှတ်တော်ကအတည်ပြုပေးလိုက်တဲ့ဝန်ကြီးစကော့မာရှယ်ဟာ2009ခုနှစ်ကနေ2010ပြည့်နှစ်ထိအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံရေးဝန်ကြီးအပြင်အာဆီယံဆိုင်ရာအမေရိကန်တာဝန်ကြီးဖြစ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းမြန်မာနိုင်ငံကိုအချိန်ပေါင်းများစွာတွားရောက်ခဲ့ပါတယ်ဒါအပြင်2010ကနေ2013ခုနှစ်အထိလဲအင်ဒိုနီးရှားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်မြန်မာနိုင်ငံမှာ2011သမရဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဖြစ်ဒရက်မစ်ချက်ကို2012ဇွန်လမှာခန့်အပ်ခဲ့တာဖြစ်ပြီးတော့2016ဇွန်လမှာတာဝန်တက်တန်းကုံဆုံးတော့မယ်မစ္စတာမစ်ချက်ရဲ့နေရာမှာဒုလက်ထောက်နိုင်ငံသားရေးဝန်ကြီးစကော့မာစီယားကတာဝန်ယူရမှာလည်းဖြစ်ပါတယ်ဒါအပြင်အခုအထက်လွှတ်တော်ကမဲခွဲအတည်ပြုပေးလိုက်တဲ့တာမတ်ကြီးတစ်ဖြစ်လာတော့မယ်စကော့မာစီယယ်ကိုအမေရိကန်အထက်လွှတ်တော်က Republican လူများစုခေါင်းဆောင် Mitch McConnell ကလည်းကြိုဆိုလိုက်တယ်လို့သူ့အရင်တာဝန်ယူထားတဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တာမတ်ကြီး Derek Mitchell ရဲ့ဆွမ်းဆောင်မှုတွေကိုလည်းချီးကျူးခဲ့ပါတယ်။အမေရိကန်နဲ့မြန်မာနိုင်ငံတို့ကြားဆက်ဆံရေးတွေကိုလမ်းညွှန်မှုခေါင်းတွေပေးနိုင်ခဲ့သူဖြစ်တာမတ်ကြီး Mitchell ကိုချီးကျူးခဲ့ပြီးတာမတ်ကြီးတစ်မာစီရဲ့အနေနဲ့လည်းအပြောင်းလဲအသစ်တွေတွေ့မြင်နေရတဲ့မြန်မာနိုင်ငံမှာအမေရိကန်ပြည်ထောင်စုအတွက်ကိုစားပြုနိုင်တဲ့တန်တမန်ကောင်းတယောက်ဖြစ်လာလိမ့်မယ်လို့ယုံကြည်ကြောင်းကိုလည်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ရှင်